အီရန်နိုင်ငံကပြစ်လွန်လိုက်တဲ့အဝေးထိန်ဒရုန်းတွေနဲ့မစ်ဆိုင်တုံ329ကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့အစ္စရေးတို့ကသတင်းကွန်ရက်တွေမှာပြောပါတယ်။အီရန်ကပြစ်လွန်လိုက်တဲ့လက်နက်69ရာခိုင်နှုန်းကိုအမေရိကန်နဲ့အခြားမိတ်ဖက်အဖွဲ့တွေရဲ့အကူအညီနဲ့ကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့လည်းပြောပါတယ်။အီရန်ရဲ့တိုက်ခိုက်မှုကအောင်မြင်မှုမရခဲ့ပါဘူးလို့အစ္စရေးကာကွယ်ရေးတပ်ဘုံမူကြီးပီတာလန်နာက CNN သတင်းဌာနကိုပြောပါတယ်။ဧပြီလ3ရက်နေ့ကဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မှာရှိတဲ့အီရန်ကောင်စစ်ဝင်ရုံးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့စစ်အခြေစိုက်စခန်းကိုအီရန်တို့ကပြစ်မှတ်ထားတိုက်ခိုက်တာလို့လည်းသူကပြောပါတယ်။ကောင်စစ်ဝင်ရုံးတိုက်ခိုက်မှုမှာအီရန်ဗိုလ်မှူးကြီးနှုတ်သေးဆုံးခဲ့တာပါ။အီရန်ဘက်ကပြစ်လွတ်လိုက်တဲ့လက်နက်တွေထဲမှာပောက်ကွေရေးဒရုန်းယာဉ်130၊ပဲ့ထိန်တပ်မီဆိုင်တုံး120၊ခရုစတုံးကြီး30ပါဝင်ပြီးတော့အများစုကအီရန်နိုင်ငံထဲကလာတာလို့လည်း IDF ပြောခွင့်ရဗိုလ်မှူးကြီးလန်နက်ကပြောပါတယ်။အမေရိကန်သမ္မတအိမ်ပြီးတော့နိုင်ငံတော်လုံခြုံရေးအကြံပေးဂျွန်ကာဘီကလည်းလက်နက်အများစုကိုအီရန်ကနေပြစ်လွတ်လိုက်တာဖြစ်တယ်လို့ CNN ရုပ်သံကိုပြောပါတယ်။အခုတက်ခတ်မှုအတွက်အစ္စရေးကလက်တုံပြန်မှုကြိုးပမ်းမယ်ဆိုရင်တော့ဒီထက်မကကြီးမားတဲ့တုံပြန်မှုနဲ့ရင်ဆိုင်ရမယ်လို့လည်းအီရန်ဘက်ကအစ္စရေးနဲ့အမေရိကန်နိုင်ငံတို့ကိုသတင်းကွန်ရက်ကသတိပေးခဲ့ပါတယ်။